ထိုင်းနိုင်ငံတွင်မှတင်းကျပ်တဲ့နိုင်ငံသားအလုပ်သမားဥပဒေသေပြထားပြီးနောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတို့ချို့မြန်မာနိုင်ငံကိုတဖွဲ့ဖွဲ့ပြန်လာရမှာတော့ကရင်ပြည်နယ်မြဝတီမဲဆောက်နယ်စခက်ကနေပြန်လာတဲ့အရေးအတွက်ကကို3000လောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံရင်းနှောင်းမြို့ကနေတနင်္လာရီတိုင်းကော့တောင်းနယ်စခက်၊ရှမ်းပြည်နယ်ထိုင်းမဲဆိုင်နယ်စခက်စတဲ့နယ်စခက်ပေါက်တွေကနေပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ရေတိုအဖြစ်နဲ့ကြိုးစားနေရချထားပြီးတော့နေရာရင်ပြန်နိုင်အောင်လိုအပ်တာတွေစီစဉ်ဆောင်ရွက်ပေးနေတယ်လို့ရေရှည်စီမံချက်အနေနဲ့လဲတောင်းတဲ့ချီပြန်လာတဲ့အလုပ်သမားတွေအတွက်ဘဝအာမခံချက်ရှိတဲ့အလုပ်ကိုင်းအခွင့်အလမ်းတွေဖန်တီးပေးနိုင်အောင်အလုပ်သမားဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကဆောင်ရွက်နေတယ်လို့ဝန်ကြီးကပြောပါရယ်ပြန်လာတဲ့ရွှေ့ပြောင်းအလုပ်သမားတွေအတွက်စီစဉ်ဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေကို VOA မြန်မာပိုင်းကမှဆွေးနွေးကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါရယ်
အဓိကတော့ကျွန်တော်တို့ကလေကရင်ပြည်နယ်အစိုးရနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြ။မြဝတီဘက်ကိုပြက်ပြက်လဲလက်ခံရေးစခန်းပေါ့နော်။ဆောင်ရွက်နေတော့ပြန်လာတဲ့လူတွေကတော့ကျွန်တော်တို့အနေရောဘူးလည်းပြည်သူပေါင်း 19,864 ရှိသွားပြီ။အဲ့တော့ရဲလိုက်ကမြဝတီကျေးဇူးလက်ခံရေးစခန်းကိုကျွန်တော်တို့26,000စပြီးတော့ကျွန်တော်တို့ဟိုလက်ခံကျေးဇူးရေးတွေအလုပ်တာပေါ့။လက်ခံကျေးဇူးရေးလုပ်တော့969နေဇာစခန်းကနေဝင်လာတဲ့လူက12,619ယောက်ရှိပြီ။ရောအဲ့ချစ်ကြီးတရားဝင်တာ18,249ယောက်ပေါ့အဲ့တော့စုစုပေါင်းဆို29,864ယောက်ရှိသွားပြီအဲ့ဒါက9ရက်နေ့ထိပေါ့နော်10ရက်နေ့တော့ဒီနေ့ပေါ့ဒီနေ့ကတော့မနေ့ပိုင်းက200ကျော်ဝင်တယ်ဒီနေ့ဒီပိုင်းစီးရင်ကျွန်တော်မရသေးဘူးခင်ဗျ
အဲ့တော့ဟို9-3လုံးခိတ်ကဲဒီထိုင်းမြန်မာချစ်ကြီးတရားဘက်ကနေအားလုံးပေါင်းကကရင်ပြည်နယ်ကနေပြီးတော့ဝင်လာတဲ့ဒီရွှေပြောင်းအလုပ်သမားဥယျာဉ်က3,000နီးပါးလောက်ရှိတဲ့သဘောပေါ့နော်အဝင်ကြီ
းဟုတ်ပါရဲ့ဟုတ်ပါရဲ့အများဆုံးပဲဒီအဲ့ရဝင်တာအဲ့တော့ဟိုအဲ့ဒီလောက်ရှိခဲ့ပြီပေါ့နော်ကျွန်တော်ဝင်တာရှိခဲ့တော့ကျွန်တော်ကဘာလုပ်ပြီးလဲလို့မေးမယ်ဆိုရင်အလုပ်သမားလူဝကြီးကြီးအဲ့ဒီအဖွဲရဲ့ကျွန်တော်တို့လူငယ်ပြန်အဖွဲရဲ့တက်မတော်ရဲ့ပြည်နယ်အစိုးရရဲ့တော့ကျွန်တော်တို့အဲ့ဒီမှာအဓိကတော့စေတနာရှင်ပြည်သူတွေပေါ့စေတနာရှင်ပြည်သူတွေအရန်ကိုတခါတည်းဟိုဆောင်ရွက်ကြတာပဲအဖွဲအစည်းတွေအကုန်လုံးလူမှုအဖွဲ့အစည်းတွေအကုန်လုံးကနေပြီးတော့အဲ့ဒီမှာရိတ်ခါတွေရောနော်လိုအပ်တဲ့အားတွေအကုန်လုံးဆင်နေမယ်သမင်းတို့ဝေတာတို့နော်ရေတပ်မှုဝေတာတို့ဒါတွေအကုန်လုံးလုပ်တယ်လုပ်ပြီးတော့သူတို့ရဝင်လာတဲ့လူတွေကသူ့အစီအစဉ်နဲ့သူ့အစီအစဉ်နဲ့သူပြန်လဲထွက်ခွာသွားကြတယ်အဲ့ဒီမှာဟိုကျန်တဲ့ဟိုငွေစည်းရိတ်ကူညီတာတို့နော်လမ်းစည်းပေးတာဒါတွေကိုဆောင်ရွက်မယ်လို့ရှိတယ်လို့အဲ့လိုရှင်ပေါ့အမှန်တော့ကြိုးစားတယ်လက်ခံတယ်အခုလက်ရှိချိန်နေရပေါ့တော
့ဟုတ်ကဲ့ဝင်ကြီးအဲ့တော့အခုလောလောဆယ်မှာဒီနေဇက်ဂိတ်တွေကပြန်ပြီးဝင်လာတဲ့ဟာကတနင်္လာရီတိုင်းဝင်ကြီးချုပ်ကလည်းဒီပြန်ကြားရေးဝင်ကြီးဌာနမှာရေးထားပါတယ်တနင်္လာရီတိုင်းရနောင်းကော့တောင်းဘက်ကနေလည်းဝင်တာရှိတယ်နောက်ရှမ်းပြည်နယ်ဘက်ကလည်းဝင်တာရှိတယ်ဆိုတော့နေဇက်ဂိတ်ပေါ်တော့ဘယ်နှနေရာကနေပြီးတော့မှဒီထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေဝင်ရောက်နေတယ်လို့ဝင်ကြီးသတင်းတိထားတာရှိပါလဲရှင်
ဒီတော့ငူပဲကျွန်တော်သိတာပဲလေ
။အော်ဟုတ်ကဲ့။
ဒါပေမဲ့ထိုင်းနိုင်ငံအစိုးရကဒီဘက်က request လုပ်တာတော့လူတွေကတော့ပြန်လာကြတာပေါ့နော်။တခွဲခွဲနဲ့ပြန်လာတာအခုလေဇက်တိုက်ပဲဖြစ်နေတာပေါ့။အဲ့တော့ကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်တို့အဲ့ဒီဟိုတပတ်ခါဆိုရင်တော့ကျွန်တော်တို့ရောက်ပါပြီ
။ဟုတ်က
ဲ့။ရောက်ပါလေ။အဲ့ဒါကကျွန်တော်သတင်းတွေထပ်ပေးပါအောင်မယ
်။ဟုတ်ကဲ့။ဝင်ကြီးနောက်ဆုံးမှာအဲ့တော့အခုဒီထိုင်းနိုင်ငံဘက်ကနေပြန်လာတဲ့လူတွေကိုဝင်ကြီးတို့ဒီအပါဝင်ဒီတိုင်းဒေသကြီးအစိုးရအဖွဲ့တွေကပြည်내အစိုးရတွေကတာဝန်ရှိတဲ့သူတွေလို့သမားဝင်ကြီးတွေကလည်းလုပ်နေတယ်။ဒါကတော့ကြိုးစားရေးပိုင်းပေါ့နော်ဝင်ကြီး။ဒီနောက်ပိုင်းသူတို့အတွက်ပြန်ပြီးနေရာချထားရင်းနဲ့သူတို့ရဲ့ဒီအလုပ်ကိုင်ကိစ္စတွေနဲ့ပတ်သက်လို့ရောဒီဝင်ကြီးတို့ဘက်ကပေါ့နော်။ဗာများစီစဉ်ဆောင်ရွက်ပေးဖို့အစီအစဉ်ရှိပါလဲရှင်
။အဲ့ဒါကတော့ရေရှည်ပေါ့။ရေရှည်ကိစ္စပေါ့။တော်တော်များများကလည်းပြန်လာကြပြီဆိုတော့ဒီဘက်မှာလည်းသူတို့ကမျောလင်းကြမှာပေါ့။ဒီမှာအလုပ်ကိုင်ခွင်လာ။အဲ့တော့ကျွန်တော်တို့အနေနဲ့ကလည်းစပြီးတော့စိုးရတဲ့တည်းကပဲစီမံချက်ပဲလုပ်လို့ဘာလို့ပဲလုပ်လို့လုပ်ကိုင်ခွင်လာကိုခေါ်ဆောင်ပြီးတော့လုပ်ဆောင်မယ်ဆိုရဲမူဝါဒနဲ့လုပ်ကိုင်ကြပေါ့နော်။ဘာပဲလုပ်လို့အကုန်လုံးကစဉ်းစားပြီးလုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရှိမှလည်းဖြစ်လာမှာပါ။ကျွန်တော်တို့အမြဲတမ်းခက်ခဲတဲ့တချို့ဒေသတွေအောင်မှာတော့ဥပမာရခိုင်လိုအောင်ပြီးတော့ကျွန်တော်တို့ smart ထဲကျုပ်ဆက်ငန်းလုပ်တယ်ရကန်းစင်တွေကျွန်တော်တို့တက်ပြီးတော့တရားဆက်ဖွင့်တယ်ဆက်တဲ့ပြင်ဒါအစိုးရနဲ့ဒီပုတ်ကလိကဟိုရင်းဆိုင်ထုတ်နိုင်တဲ့လူနဲ့ပူးပေါင်းပြီးတော့အလုပ်ကိုင်ခွင့်လမ်းပေါ်ဆောင်တာတွေလည်းကျွန်တော်တို့လှုပ်ဆောင်နေတယ်။ဆိုတော့ဒီဘက်မှာလည်းတဖြည်းဖြည်းနဲ့လုပ်ကိုင်ကတော့ကောင်းလာအောင်ကျွန်တော်တို့ဆောင်ရွက်နေတာပေါ့နော်။ဖြစ်တဲ့နည်းနဲ့ပေါ့နော်အလုပ်ကိုင်ခွင့်လမ်းအောင်လို့
ဟုတ်ကဲ့ပါဝင်းကြီးကျေးဇူးအများကြီးတင်ပါတယ်ရှင်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
လူကေပြန်ဝင်းကြီးဒေါက်တာဝင်းမြတ်အေကိုမဆုမုံကမေးမြန်းသွားတာပါရှင်